ဆိုင်ကလုံးမိုခါမုံတိုင်းဒန်တင်တဲ့ရခိုင်ပြည်သူတွေကိုကူညီကယ်ဆယ်ရေးလှုံ့ဆောင်ပေးနေတဲ့စာရေးဆရာဝေဟင်အောင်အပါအဝင်လူ9ဦးကိုမေလ23ရက်နေ့မနေ့ညနေတုန်းကစစ်ကောင်စီကဖမ်းဆီးလိုက်တာဖြစ်ပါတယ်။မုံတိုင်းဘေးဒဏ်တင်ခဲ့တဲ့ပုံနှကျွန်းမြို့နယ်အတွင်းကဂျေးရွာရီစီကိုကူညီထောက်ပံ့ပေးဖို့အသွာစစ်တွေမြို့နယ်မှာရှိတဲ့စစ်ကောင်စီတပ်ကြောက်တန်းစစ်ဆေးရေးဂိတ်ရဲ့အလွန်မှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။စာရေးဆရာဝေဟင်အောင်တို့ကိုစစ်ဆေးမှုတွေပြီးရင်ပြန်ပြီးတော့လွှတ်ပေးပါမယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဒီကနေ့အစောပိုင်းတုန်းက VOA ကိုပြောဆိုထားပါတယ်။ကိုဝေဟင်အောင်တို့ကိုစစ်ကောင်စီဘက်ကဖမ်းဆီးထားတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကအခုလိုပြောပါတယ်
။ကိုဝေဟင်အောင်ရဲ့သူ့သမီးရဲ့သူ့တပည့်ရဲ့ကရခိုင်ကလေးလုံငန်းနေမှာသူတို့တက်ကြွာလုပ်နေတဲ့လူတွေဖြစ်တယ်။အဲသို့တော့သူတို့အနေနဲ့ကဒီပုံနှကျွန်းကိုသွားမှာဒီကျန်ကွာလာတဲ့ပရာဟိတအဖွဲ့ပေါ့ပြောရရင်တော့ကျွန်တော်တို့ဒီအဖွဲ့အစည်းတော်မှာကိုယ်တိုင်ပြည်ကျင်တယ်ပြီးပါလိမ့်မယ်ဒီအဖွဲ့အစည်းမှာပါလာတဲ့ဒီအဖွဲ့အစည်းကိုအပြီးခံပြီးပါလာတဲ့နှစ်ယောက်ရှိပါတယ်အဲပါလာတဲ့နှစ်ယောက်ပြီးကျွန်တော်နိုင်ငံမှာဒါတရားမှုရင်တည်ထောင်တာရှိကြီးညာပြီးခံရတဲ့မီဒီယာတခုဖြစ်ပါတယ်ခုတော့ဆိုကနဦးမြေမြန်းချက်တွေကသူတို့ကိုအတုံးချပြီးတော့ဆောင်ရွက်သွားတဲ့အနေအထားမျိုးဖြစ်တယ်။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကတော့ကိုဝင်အောင်ရဲ့သူ့ပမိရဲ့သူ့တကယ်ရေကတော့ကျွန်တော်တို့အနေနဲ့အမေးများပြီးတာနဲ့ပြန်လွတ်ပေးဖို့အစီအစဉ်ရှိတယ
်။မနေ့ကဖမ်းဆီးခံထားရတဲ့သူတွေကကိုဝေဟင်အောင်သူ့ရဲ့သမီးဖြစ်သူနောက်သူ့ရဲ့တပည့်တဦးနဲ့ရန်ကုန်တိုင်းတောင်ကလာပါမြို့နယ်ကဘိုးစိန်ပရဟိတအဖွဲ့က2ယောက်စုစုပေါင်း5ယောက်ပါ။ရန်ကုန်တိုင်းကလာတဲ့ဘိုးစိန်ပရဟိတအဖွဲ့ဝင်နှစ်ဦးဟာစစ်ကောင်စီပိတ်သိမ်းထားတဲ့မီဒီယာတိုက်ကသတင်းတောက်တွေဖြစ်တယ်လို့စစ်ကောင်စီဘက်ကဆွဆွဲပြောဆိုပေမဲ့သူတို့တွေဟာဘယ်မီဒီယာတိုက်ကလဲဆိုတာကိုတော့စစ်ကောင်စီပြောခွင့်ရဘက်ကထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။သူတို့ကိုဖမ်းဆီးရတဲ့အကြောင်းရင်းနဲ့ပတ်သက်လို့လည်းရှင်းရှင်းလင်းလင်းဖြေဆိုဖို့ကိုညင်းဆိုပါတယ်။လက်ရှိသူတို့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကအခုလိုဆက်ပြီးပြောပြပါတယ်
။ရန်ကုန်လာတဲ့နေ့ရက်ကိုတော့ကျွန်တော်ဆက်လက်စစ်ဆေးမေးမြန်းရမယ့်သဘောရှိတယ်။ပရဟိတအဖွဲ့တွေNGO တွေ INGO တွေနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်လျက်ရှိတယ်။ကျွန်တော်တို့ဆောင်ရွက်တဲ့နေရာမှာဒီဟာဝဲအတုံးချပြီးတချို့သောတရားမဝင်ဖွဲ့စည်းတွေအနေနဲ့သူတို့ကိုအတုံးချပြီးလှုပ်ဆောင်သွားတာမျိုးတွေရှိတယ်။ဒါမျိုးလှုပ်ဆောင်မှုမျိုးကိုလည်းတတိပြုဖို့လိုတယ်လို့ကျွန်တော်တို့ပြောကြပါတယ်
။နီးစပ်သူတချို့ရဲ့အဆိုအရကိုဝေဟင်အောင်သူ့ရဲ့သမီးနဲ့တပည့်ဖြစ်သူအပါအဝင်၃ဦးပြန်လွတ်မြောက်လာပြီလို့ကြားသိရပေမဲ့ဒီကိစ္စကို VOA အနေနဲ့တီးခြားအတည်ပြုနိုင်မှုစူးစမ်းနေဆဲဖြစ်ပါတယ်။သူနဲ့အတူဖမ်းခံထားရတဲ့ကြံလူ၂ယောက်ကတော့အခုချိန်ထိပြန်လွတ်မလာသေးဘူးလို့နောက်ဆုံးစုံစမ်းသိရှိရပါတယ်။သူတို့ကိုစစ်တွေမျိုးကထောက်လန်းရေး၁၀ရုံးမှထိမ့်သိမ်းထားပြီးတော့မိသားစုဝင်တွေနဲ့တွေ့ခွင့်မရသေးဘူးလို့ဆိုပါတယ်။စာရေးဆရာဝေဟင်အောင်ဟာရခိုင်ပြည်နယ်မှာမုံတိုင်းစဖြစ်ကလေးကရသေးတောင်ပေါက်တော်စစ်တွေစတဲ့မြို့နယ်တွေနဲ့မုံတိုင်းဘေးဒဏ်တင်ခဲ့တဲ့ကြေးရွာတွေမှာကူညီထောက်ပံ့ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတာဖြစ်ပါတယ်။ကိုဝေဟင်အောင်ဟာမိုခါမုံတိုင်းတိုက်ခတ်ခဲ့ပြီးတဲ့နောက်ကူညီကယ်ဆယ်ရေးလုပ်တဲ့သူတွေထဲမှာတော့ပထမဆုံးဖမ်းဆီးခံရသူလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်မှာမုံတိုင်းဘေးဒဏ်တင်တဲ့ပြည်သူတွေကိုအကူအညီပေးနေတဲ့စာရေးဆရာဝေဟင်အောင်ကိုအခုလိုမျိုးစစ်ကောင်စီကဖမ်းဆီးအရေးယူလိုက်တဲ့အပေါ်ကူညီကယ်ဆယ်ရေးလှုပ်ဆောင်နေကြတဲ့ပရဟိတသမားတွေကြားမှာစိုးရိမ်မှုတွေရှိလာသလိုဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်ရှင်။